မြောက်ကိုရီးယားနဲ့အမေရိကန်ကြားအလုပ်သဘောဆင့်ဆွေးနွေးပွဲတွေစနေနေ့မှာပြုလုပ်မယ်လို့ကြေညာခဲ့ပြီးနောက်နိုင်ရီပိုင်းအကြာမှာပဲမြောက်ကိုရီးယားကဒုံးကျည်တွေထပ်ပြီးပစ်လွတ်ခဲ့တဲ့အနေအထားရှိနေပါတယ်။အမျိုးအစားတည်ချာမသိရတဲ့လက်နက်ထိတ်ဖူးတွေကိုဂွမ်ဝန်ပြည်နယ်ဝန်ဆန်မြို့ကံယုတ်တန်းကနေဗုဒ္ဓဟူးနေ့မနက်ပိုင်းမှာပစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဂျပန်တာဝန်ရှိသူတွေကတော့ဒီလက်နက်ထိတ်ဖူးတွေကိုဒုံးကျည်တယ်လို့ပြောဆိုထားပြီးဒီတဲကတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆောင်ရှင်မန်စီယင်စုတဲကအထူးစီးပွားရေးဆောင်ကိုကြက်ရောက်ခဲ့ပြီးတခြားတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုကြက်ရောက်ခဲ့တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်တကယ်လို့ဒီပြစ်ခတ်မှုသာအတီးဖြစ်မယ်ဆိုရင်တော့ဒါဟာနှစ်နှစ်နီးပါးကာလအတွင်းမြောက်ကိုရီးယားရဲ့ဒုံးကျည်တွေဂျပန်ရဲ့အထူးစီးပွားရေးဆောင်တဲ့ကိုကြက်ရောက်တာဖြစ်မှာပါဒီဒုံးကျည်စမ်းသပ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှင်